ဒရရှင်များရှင်တစ္ဆတ်ထဲမှာပဲမဆုစုမွေးလွတ်မြောက်လာတာနဲ့ပတ်သက်လို့မြန်မာနိုင်ငံအတွင်းကဒီမိုကရေစီလှုပ်ရှားသူတွေရဲ့သဘောထားတုံ့ပြန်ချက်တွေကိုဦးသားညိုဦးကဆက်ပြီးတင်ပြပေးပါလိမ့်မယ်ရှင်
။ဟုတ်ကဲ့ဒေါက်ခင်ဖြူထွေးမဆုစုမွေးဒီကနေ့မှာပြန်လွတ်လာတာနဲ့ပတ်သက်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူဦးညံဝင်းကအခုလိုပြောပါတယ
်။ဒုက္ခမကြီးအနေနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေသဘောထားပြည်ပြန်ကြောင်းလဲမှုရှိလာတယ်လို့ကျွန်တော်တို့ဒီလိုယူဆကြပါတယ်
။ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကလည်း
တကယ်မဆုစုမွေးသောဆောင်ခဲ့တဲ့သောဆောင်မှုဟာသာမန်ပြည်သူတယောက်အနေနဲ့ဘယ်သူမှစုလို့ရတဲ့ကိစ္စပါကျွန်တော်တို့ပြည်သူတွေဟာစွန့်တရားအတွက်တရားမျှတမှုအတွက်မိမိတက်သွားမှမရရင်ဆိုင်လို့စိုက်ပွဲဝင်လို့ရတယ်ဆိုတာကိုကြားနေတယ်ဟောတကအဲ့ဒီလိုရင်ဆိုင်ခဲ့တဲ့အတွက်အတရားတစ်ဖြစ်ဆုံးပြန်လာတဲ့ဆိုရင်လည်းဒါဟာရေတူပဲရမယ်ဒီချိန်မှာတရားမျှတမှုကအောင်ဝဲခံစနေပဲဆိုတာကိုမြဝါးထင်ထင်မြင်တွေ့ရပြီလို့ကျွန်တော်ပြောချင်တယ်
မဆူစုမျိုးအခုလိုလွတ်လာတာကမြမဆစ်ဆူအနေနဲ့ဒီအတင်းအဓမ္မလိုအပ်ပေးခန်းစီမှုအနေနဲ့ပတ်သက်လို့သဘောထားပြောင်းသွားတယ်လို့ရောပြောလို့ရမလားကိုမင်းကိုနိုင်ခင်ဗျ။အ
ာကျွန်တော်တို့အရင်တည်းတော့မှတ်ယူလို့မရဘူး။ဘာလို့ကအဖွဲ့ချုပ်ရဲ့ဥပဒေနဲ့ရင်ဆိုင်ရတော့မယ့်အခြေအနေမျိုးမှာမဆူစုမျိုးပြန်ပြီးတော့ပြစ်ပေးရတာဖြစ်တယ်။ဘာလဲဖြစ်ဖြစ်သောက်မိသားစုအဖွဲ့အစည်းတစ်ခုဖြစ်တဲ့ဘာလို့ကအဖွဲ့ချုပ်ရဲ့ဩဇာအင်အားအပေါ်မှာအဓမ္မခိုင်းစင်မှုတွေဟာစင်နိုင်ပြဲလို့တော့မရတော့ဘူးဆိုတော့ပြနေပြီပေါ့ဗျာ
အဖြစ်ဆိုင်ရာလူသမားအဖွဲ့ချုပ်အာရလိုရဲ့အထွေထွေညီလာခံကြီးကိုအခုဂျင်နီဗာမြို့မှာကျင်းပနေခြင်းပါပဲမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်လာမယ့်ဇွန်လ13ရက်နေ့မှာဖော်ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံအပေါ်ဘယ်လိုအရေးယူမလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပြီးတော့ဒီရက်မတိုင်ခင်မှာမြန်မာစစ်အစိုးရကနေဖမ်းဆီးထိန်းသိမ်းထားတဲ့အလို့သမားရေးလှုပ်ရှားသူမဆစ်စုနှွေးနဲ့ဦးအေးမြင့်တို့ကိုပြန်လည်လွှတ်ပေးဖို့ ILO အဖြစ်ဆိုင်ရာလူသမားများအဖွဲ့ချုပ်ကတောင်းဆိုထားခဲ့ပါတယ်